ါရှင်2020ခုနှစ်ဇန်နဝါရီလ6ရက်တနင်္လာနေ့ညနေပိုင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မော်ပါရှင်။အီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလမာနီရဲ့အတုပအခမ်းအနားကိုလူသိမ်းတဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာတော့အချိန်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးတော့စ조사နှိမ့်သက်နေကြရပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာနဲ့အစ်စ်အစင်းများနေတာတွေကြောင့်ခရီးအသွားအလာတွေနှဲပါလာတဲ့အတွက်ခရီးသည်လိုက်နဲ့ကုန်တင်ကားခရီးစဉ်တွေရန်နာထားတဲ့အကြောင်
းဆက်သက်တာနေပြီးတော့မလိုလားအဖြစ်နဲ့ပို့ပြီးတော့အစ်စ်ဆေးလုံးနေတာတွေရှိတယ်။အခါတခါလူပြောင်းမတက်တူးထိုးလာတာတော့အဲ့တက်တူးကိုမြင်အောင်လောက်နဲ့မလိုလားဖြစ်နေတာဆရာပါရလေမှတ်မှုနဲ့ပါလာအဲ့ဒီလိုအနှောင့်အယှက်တွေကြောင်းလဲခီးတွေနေလို့ရနေတူတယ်အခါတခါဆရာမှုကပဲနဲ့
အမ်မြုန်နယ်ကပရာဟိတာအဖွဲ့ဝင်တဦးရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးသွားမှာပါ။တခါဩစတြေးလျနိုင်ငံသမိုင်းမှာအဆိုးရွားဆုံးတော်မီလောင်ကျွမ်းမှုကြောင့်ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်သလိုအခုလက်တော့အီရန်ထိတ်တန့်တက်မှုတယောက်ကိုအမေရိကန်ကလေကြောင်းကနေလှုပ်ကြံတိုက်ခိုက်ခဲ့တဲ့အပေါ်မှာတက်ရောက်လာနိုင်ခြေတွေအကြောင်းကိုလည်းနားဆင်ကြရပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင်။
အီရန်စစ်ဦးစီးအရာရှိချုပ်ကာစင်ဆိုလမန်နီအပေါ်အမေရိကန်ကလေကြောင်းကနေပြစ်ခတ်တုတ်တင်ခဲ့တဲ့အပေါ်လက်တုံပြန်မယ်လို့သူ့နေရာဆက်ခံသူကကတိပြုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်ယဉ်ကျေးမှုအမွေနှစ်နေရာတွေအပေါ်တုံ့ပြန်တိုက်ခိုက်ဖို့အသင့်ပဲလို့ချိန်ချောက်ခဲ့ပါတယ်။စစ်ဦးစီးအရာရှိချုပ်ဆိုလမန်နီရဲ့အတုပအခမ်းအနားကိုဒီကနေ့ပြုလုပ်တာမှာတော့သိန်းနဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။အတုပအခမ်းအနားမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကဦးဆောင်ဝတ်ပြုခဲ့ပါတယ်။ကာဆမ်ဆိုလမန်နီရဲ့မွေးရမျိုးစီရုပ်အလောင်းကိုတည်သွားမဲ့အင်္ဂါနေ့အထိ၃ရက်ကြာဝန်ထမ်းချင်းအထိတ်အမှတ်ကိုလည်းသတ်မှတ်ထားပါတယ်။အီရန်ရဲ့စီအိုစီအရာရှိချုပ်အသစ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးအစ္စမဲလ်ဂါနီကလက်စားချေတုံ့ပြန်မယ်လို့ကတိပြုထားပါတယ်။အမေရိကန်တွေကိုအီရန်ကတပ်ဖြတ်နှိပ်စက်နေချိန်မှာသူတို့ရဲ့ယဉ်ကျေးမှုအမွေနှစ်နေရာတွေကိုဘာကြောင့်မထိနိုင်ရမှလဲလို့သမ္မတထရမ့်ကလည်းတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်ပေါ်အမေရိကန်သမ္မတရဲ့စစ်ရေးဆောင်ရွက်မှုကိုကန့်သတ်မဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှဒီသတင်းပတ်ထဲမှာမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလွှတ်တော်အမတ်တွေကိုအသိပေးထားပါတယ်။ကာစင်ဆိုလမန်နီကိုတုတ်တန်တဲ့လောက်ရဟာရန်စားတဲ့လောက်ရအင်အားအစမတန်တုံးတဲ့လောက်ရဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကပြောပြီးတော့အမေရိကန်တပ်တွေအတွက်အန္တရာယ်များသလိုအီရန်နဲ့တင်းမာမှုပိုပြီးကြီးမားစေတယ်လို့ပြောကြားခဲ့ပါတယ်။တင်းမာမှုတွေပြေလျော့အောင်ရေးပေါ်လှုပ်ဖို့လိုအပ်နေတယ်လို့အီရတ်မှာလက်ရှိဖြစ်နေတဲ့ပြဿနာဟာနိုင်ငံထဲမှာတည်ငြိမ်အောင်နှစ်နဲ့ချီအားထုတ်ထားခဲ့ရတဲ့အပေါ်အန္တရာယ်ကျရောက်နေတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီသုံးနိုင်ငံခေါင်းဆောင်၃ယောက်ပေါင်းပြီးတော့ဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်
။အခုလိုဒေတာရင်းတင်မှမှုတွေဖြစ်လာချိန်မှာကင်ညာနိုင်ငံမှာတော့အမေရိကန်တပ်တွေအသုံးပြုနေတဲ့အဓိကအခြေစိုက်စစ်စခန်းတစ်ခုကိုအစ္စလာမစ်စစ်သွေးကြအယ်ရှာဘတ်အုပ်စုကဝန်တိုက်ခဲ့တာကြောင့်အမေရိကန်တပ်သား၃ဦးသေဆုံးခဲ့ပါတယ်။အမေရိကန်ရဲ့ဂျမ်းဖတ်မှုတပ်ဖြတ်ရေးတပ်တွေအသုံးပြုနေတဲ့မန်တာပင်လယ်ော်ကဒီလေတပ်အခြေစိုက်စခန်းကိုအယ်ကိုင်ဒါနဲ့အခြေဆက်ရှိတဲ့ဒီအစွန်းရောက်အဖွဲ့ကမနေ့မနေ့စောစောပိုင်းကဝင်တိုက်ခိုက်သိမ်းပိုက်ခဲ့ရမှာအမေရိကန်စစ်လေယာဉ်တွေနဲ့စစ်ကားများစွာကိုလည်းဖျက်ဆီးခဲ့ပါတယ်။အမေရိကန်တပ်အစိုးရဒီတိုက်ခိုက်မှုဟာအရှေ့အာဖရိကမှာရှိတဲ့ကင်ညာနိုင်ငံတဲကအမေရိကန်တပ်တွေကိုအယ်ရှာဘတ်အဖွဲ့အနေနဲ့ပထမဆုံးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုလိုတိုက်ခိုက်ခံခဲ့ရပြီးနိုင်ငံပိုင်းတချို့ကြာမှာပဲအမေရိကန်တပ်တွေဘက်ကတော့ဒီအခြေအနေဟာခုခံမှုအားနည်းတဲ့အနေအထားမှာရှိနေသေးတယ်လို့ထုတ်ပြောခဲ့ပါဗျ။ကညာစစ်တပ်ပြောခွင့်ရကတော့အခုလိုတက်ခိုက်လာသူ၅ဦးလည်းသေဆုံးခဲ့တယ်လို့ညင်ညာချက်ထုတ်ပြောခဲ့ပါဗျ။အမေရိကန်နဲ့ကညာတပ်ဖွဲ့တွေအသုံးပြုနေတဲ့ဒီစစ်အခြေစိုက်စခန်းတိုက်ခိုက်မှုကိုသူတို့လွတ်ခဲ့တာလို့လည်းဆိုမာလီစစ်သွေးကြအုပ်စုအယ်ရှာဘတ်ကထုတ်ပြောထားပါဗျခင
်ဗျ။ဩစတြေးလျနိုင်ငံမှာအချိန်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးတော့စ조사နှိမ့်သက်နေကြရပါဗျ။ New South Wales နဲ့ Victoria ပြည်နယ်နေရာတချို့မှာဒီကနေ့ဒုတိယနေ့အဖြစ်မိုးပွပွဲဆက်ရွာပြီးလေအေးတိုက်တာကြောင့်အနည်းငယ်တက်တာရရခဲ့ပေမဲ့ဒီသတင်းပတ်ထဲမှာပူပြင်းတဲ့မိုးလေဝသအခြေအနေပြန်ဖြစ်မယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။မီးကြောင့်သေဆုံးသူ25ယောက်ထက်မနည်းရှိနေပြီး2000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။မီးဘေးပြန်လည်ထူထောင်ရေးဌာနသည်နဲ့မီးဘေးဒဏ်ခံရသူတွေအတွက်ဩစတြေးလျဒေါ်လာတန်း2000သုံးဆွဲမယ်လို့ပြည်ထောင်စုအစိုးရကကြေညာထားပါတယ်။မီးဘေးအရေးပေါ်ကယ်ဆယ်ရေးနဲ့ပတ်သက်လို့ဝင်းကြီးချုပ်စကော့မော်ရီဆန်အတော်လေးဝေဖန်ခံနေရပါတယ်အထူးသဖြင့်မိလောက်နေချိန်မှာမိသားစုနဲ့ဟာဝိုင်ကိုအပန်းဖြေခီးထွက်တဲ့အပေါ်မကြေမနက်ဖြစ်နေကြတာပါဒါရီမကမိငိမ့်တက်ဖို့အရန်တက်ဖွဲ့ဝင်3000ကို နယူးဆောက်သဝဲပြည်နယ်ကိုမဆေလွှတ်ခင်မှာဒေသခံအာဏာပိုင်တွေနဲ့အသေးအချာတိုင်ပင်ဆွေးနွေးမှုမလုပ်ခဲ့တာကိုလည်းဝေဖန်ခံနေရပါတယ်။ဝန်ကြီးချုပ်ကတော့အပြစ်တင်တာတွေကိုဘေးဖယ်ပြီးတော့မိဘတုံ့ပြန်ရေးကိုအာရုံစိုက်ဖို့ပြောကြားခဲ့ပါတယ်။တခြားနိုင်ငံတွေကမိသက်လေးရင်တွေငှားရမ်းဖို့အတွက်ဒေါ်လာ14သန်းသုံးဆွဲမယ်လို့လည်းကတိပြုခဲ့ပါတယ်။ဒီနေ့ကနေနေတော့လော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ Golden Globe ရွှေကမ္ဘာလုံးဆုပေးပွဲမှာဆုရသူတွေအပါအဝင် Hollywood အကျော်အမော်တော်တော်များများကရာသီဥတုဖောက်ပြန်မှုကြောင့် Australia နိုင်ငံမှာ Tommy လောင်ကျွမ်းနေတဲ့အခြေအနေတွေကိုအလေးထားပြောခဲ့ကြပါတယ်။ဩစတြေးလျလူမျိုးဟောလိဝုဒ်မင်းသမီးနီကိုကစ်ဒမန်အပါအဝင်နာမည်ကျော်တချို့ကလည်းမိဘကယ်ဆယ်ရေးအတွက်ဒေါ်လာသိန်းချီအလိုငွေတွေထည့်နေကြပါတယ်
။ဗင်နီဇွဲလားနိုင်ငံမှာတော့အတိုက်ခံကောင်းဆောင်အနေနဲ့သူ့ကိုလွှတ်တော်ထဲပေးမဝင်ဖို့အတင်းတားမြစ်ခဲ့တဲ့ရဲတွေကိုအတင်းပြန်တွန်းထုတ်ပြီးထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။အတိုက်ခံကောင်းဆောင်ဟွမ်ကိုင်ရိုအနေနဲ့သူ့ကိုလွှတ်တော်ဥက္ကဋ္ဌဒုတိယတပ်တန်းမချခင်ဆက်ရွေးပေးဖို့ရှိတဲ့မြို့သားလွှတ်တော်ကိုမနေ့ကတက်ရောက်ဖို့လာမှာအခုလိုလွှတ်တော်ခြံဝန်းတကားထိတ်မှတားမြစ်ခံခဲ့ရတာပါ။အခုလိုရုံရင်ဆန်ကလွှတ်တော်အဝမှာဖြစ်နေချိန်မှာလွှတ်တော်ထဲမှာတော့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုထောက်ခံတဲ့လွှတ်တော်အမတ်တွေအနေနဲ့ကြမ်းကြိမ်တစားပွဲကျင်းပနေပါတယ်။အတိုက်ခံမက်ဂွိုက်တိုအနေနဲ့လွှတ်တော်ဝင်တန်ချန်စီယိုတတိုင်းတွေကိုအတင်းကျော်တက်ပြီးဝင်ဖို့အသေးအတန်စူးစမ်းခဲ့ပေမဲ့ရဲတွေကလည်းအတင်းအင်အားသုံးပြန်တွန်းထုတ်ခံခဲ့ရတာပါ။အဲဒီနောက်မှာတော့အတိုက်ခံကောင်းဆောင်တွေအနေနဲ့El National သတင်းစာဌာနချုပ်မှာကိုယ့်အကိုလွှတ်တော်ရေးပေါ်သဘောခေါ်ယူပြီး Mr. Guaido ကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ပြန်ရွေးချယ်ပေးခဲ့ပါတယ်။ဒီသတင်းစာဌာနဟာမာဒူရိုဆိုယားနဲ့သူ့ရဲ့ Socialist Party ကိုဆန့်ကျင်ဝေဖန်ခဲ့တဲ့သတင်းဌာနတွေနဲ့ Caracas မြို့တော်မှာနောက်ဆုံးဆက်ထုတ်ပြီးကြံနေသေးတဲ့သတင်းဌာနလည်းဖြစ်ပါတယ်။ပြည်ခဲ့တဲ့နှစ်ထဲသမ္မတမာဒူရိုကိုစင်ပြိုင်တိုက်ခိုက်လှုပ်လာတဲ့ Guaido ကို American နဲ့ခြားနိုင်ငံပေါင်း60ခန့်ကတရားဝင်သမ္မတအဖြစ်အသိအမှတ်ပြုလာခဲ့ပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်အီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလမာနီတေဆုံးသွားပြီးတဲ့နောက်အရှေ့လယ်ပိုင်းဒေသတွေတင်းမာမှုတွေမြင့်တက်နေတဲ့အပေါ်မှာအင်မတန်စိုးရိမ်နေလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။အခြေအနေတွေဒီထက်ပိုဆိုးမသွားအောင်ဘက်အားလုံးထိမှုအတွက်2020မှာပထမဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကတိုက်တွန်းသွားတာပါ။စွန့်ရဲအရင်းမြစ်အတွက်အရှေ့လယ်ပိုင်းဒေသကိုအဓိကအားထားနေရတဲ့ဂျပန်နိုင်ငံကအမေရိကန်နဲ့အီရန်အစိုးရကြားနျူကလ িয়ার အရေးကြားဝင်ဆေးဆက်ပေးဖို့ကြိုးစားနေတာဖြစ်ပြီးအီရန်သမ္မတဟာဆန်ရူဟာနီကိုတိုကီယိုမြို့တော်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာကဖိတ်ခေါ်တွေ့ဆုံခဲ့တာပါ။အရှေ့လယ်ပိုင်းမှာတင်းမာနေတဲ့အခြေအနေတွေအတွက်တရုတ်ကတော့အမေရိကန်ကိုဝေဖန်ပါတယ်။အမေရိကန်အနေနဲ့အင်အားသုံးအနိုင်မကျင့်ဖို့နဲ့ငြိမ်းချမ်းတည်ငြိမ်ရေးအတွက်သက်ဆိုင်သူအားလုံးအခြေအနေကိုထိနေသိမ်းလုပ်ဖို့တရုတ်အစိုးရပြောခွင့်ရဂန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီရန်နိုင်ငံထဲကနေအမေရိကန်နဲ့တခြားနိုင်ငံကြားတပ်တွေအားလုံးထွက်သွားဖို့အတွက်အီရန်လွှတ်တော်ကဆုံးဖြတ်ချက်ချထားတာကြောင့်အီရန်အပေါ်အရေးယူတန်းခတ်မယ်လို့အမေရိကန်ကချိန်ချောက်တဲ့အပေါ်မှာလည်းတရုတ်အစိုးရကအပြစ်တင်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတော့အီရန်စစ်ဦးစီးအရာရှိချုပ်ကိုအမေရိကန်တို့တုံ့တင်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့အမေရိကန်တန်ယုံအပြင်မှာစူဝေးစင်တာပြခဲ့ကြပါတယ်။သမ္မတရော်ဒရီဂိုဒူတာတေကလည်းအီရန်နဲ့အီရတ်နိုင်ငံတို့မှရှိနေတဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုလိုအပ်ရင်ပြောင်းခေါင်းနိုင်ဖို့အတွက်စစ်သည်မော်တွေစစ်လေရင်တွေကိုအသင့်ပြင်ထားဖို့အမိန့်ထုတ်ထားပါတယ်။ကယ်ဆယ်ရေးအစီအစဉ်တွေလုပ်ဖို့ကာကွယ်ရေးဝန်ကြီးအပြင်စစ်တပ်နဲ့ရဲတပ်ဖွဲ့တို့ကထိတ်တန့်အရာရှိတွေနဲ့လည်းသမ္မတဒူတာတေဆွေးနွေးခဲ့ပါတယ်။အီရတ်နဲ့အီရန်နိုင်ငံမှအလုပ်လုပ်နေကြတဲ့ဖိလစ်ပိုင်လူမျိုး 9,000 ကျော်ရှိပါတယ်။
ဟောင်ကောင်မှာတော့အသက်ခံလိုက်တဲ့တရုတ်ထိတ်တန့်အရာရှိကတရုတ်ပြည်မကြီးရဲ့ထောက်ခံကူညီမှုနဲ့ဟောင်ကောင်ဟာရေရှည်စီပင်ဝါပြောမှုနဲ့တည်ငြိမ်အေးချမ်းမှုကိုရမှာအပြည့်အဝယုံကြည်ကြောင်းပြောလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြပွဲတွေရှစ်လအတွင်းဝင်ရောက်လာတဲ့အချိန်မှာပဲဟောင်ကောင်ဆက်ဆံရေးယုံအကြီးကဲတဲ့လီအောင်ဟောင်နင်းကအခုလိုပြောလိုက်တာပါ။ဟောင်ကောင်အတွက်တနိုင်ငံစနစ်နှစ်ခုဆိုတာသိက္ခာကောင်းမွန်ပြီးအားသာချက်ရှိတဲ့စနစ်ဖြစ်တယ်လို့လည်းလီအောင်ဟောင်နင်းကသူအနေနဲ့ဒီရာထူးလက်ခံပြီးမှပထမဆုံးပြောကြားခဲ့တာပါ။ဟောင်ကောင်နဲ့ဟောင်ကောင်ပြည်သူတွေအတွက်စုမုံကောင်တောင်းမကြောင်းကိုလည်းအရင်ကမြောက်ပိုင်းချန်ဂျီပြည်နယ်ကွန်မြူနစ်ပါတီဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပူသူတရုတ်ဆက်ဆံရေးအကြီးအကဲ လီယောင်ကပြောပါတယ်ဟောင်ကောင်ကိုပြည်တွင်းအချုပ်မှုအကဏ္ဍနဲ့1998ခုနှစ်မှာတရုတ်ပြည်ကိုပြန်လွှဲပြောင်းပေးခဲ့တာဖြစ်ပြီးတနင်္ဂနွေစနစ်နှစ်ခုအောင်မှာအုပ်ချုပ်ခဲ့ကဒန်းတူအခွင့်အရေးတွေကိုတော့မပေးခဲ့ပါဘူးပြည်ခဲ့တဲ့နှစ်တော်တွင်ဟောင်ကောင်ဒီမိုကရေစီရေလှူရှားမှုအတွင်းတက်ကြွလှူရှားသူတွေနဲ့စာအုပ်ထုတ်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာတွေလည်းရှိပါတယ်ဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းရေးဥပဒေကြမ်းကိုမချေနှက်ရကနေဆန္ဒပြပွဲတွေပေါ်ပေါက်လာနေတာအခုဆို၈လကျော်နေပြီဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်ကြားလုံခြုံရေးတပ်ဖွဲ့ရဲ့9ရက်ကြာအဆင့်မြင့်ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာကျင်းပနေပါတယ်။ဒီနေ့ကနေ့ကစတင်တဲ့ဆွေးနွေးပွဲမှာတရားမဝင်နယ်ကြားဖြတ်ကျော်ဝင်ရောက်မှုတွေနှစ်နိုင်ငံနယ်ကြားပူးပေါင်းကင်းလှည့်ရေးအစီအစဉ်တွေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စတွေကိုအဓိကဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်။ပုံမှန်ကျင်းပနေကြနယ်စပ်လုံခြုံရေးတပ်သမားအကြီးအစည်းအဝေးဖြစ်တဲ့အတွက်နေဇက်ဖြတ်ကျော်မှုရဲ့ဆေးကုန်ကူးမှုတိုက်ဖြတ်ရေးနဲ့နေဇက်ဖြတ်ကျော်ရာဇဝတ်မှုဟန်တာရေးကိစ္စတွေအပြင်နှစ်နိုင်ငံတပ်ဖွဲ့တွေကြားအပြန်အလှန်သတင်းအချက်အလက်ဖလှယ်ရေးကိစ္စတွေကိုလည်းပါဝင်ပါလိမ့်မယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကဗိုလ်မှူးချုပ်မျိုးတန်းဦးဆောင်တဲ့အဖွဲ့ဝင်၈ဦးပါကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကြားဆောင်အကြီးအကဲဗိုလ်မှူးချုပ်ရှာဖီနူအစ္စလမ်ဦးဆောင်တဲ့အဖွဲ့ဝင်၁၄ယောက်ပါတဲ့ကိုယ်စားလှယ်အဖွဲ့တွေ့ဆုံဆွေးနွေးနေကြတာပါဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်အရေးကိစ္စဆွေးနွေးနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်တဲ့သတင်းတချို့မှာခန့်မှန်းဖော်ပြပေမဲ့ဒီအစည်းအဝေးဟာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့သဘောတူညီချက်တွေထက်နေကြားလုံခြုံရေးကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးမဲ့ပုံရှိနေပါတယ
်89ချိန်မြောက်ရွှေကဘာလုံးစုပေးဘက်ကိုတနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မြို့မှာကျင်းပခဲ့ပါတယ်အကောင်းဆုံးရုပ်ရှင်နဲ့ရုပ်သံတွေကိုရွေးချယ်ပေးတဲ့ဒီဟောလိဝုဒ်စုပေးဘက်မှာပြည်ထောင်လီမျိုးဒါရိုက်တာဆမ်မက်ဒက်စ်က Universal ရုပ်ရှင်ကုမ္ပဏီထုတ် 1917-1919 ဆိုတဲ့ဇာတ်ကားနဲ့ဒါရိုက်တာဆုပြင်အကောင်းဆုံးဒရာမာဇာတ်ကားဆုအတွက်လည်းစခုခဲ့ပါတယ်ဒီဇာတ်ကားကပထမကမ္ဘာစစ်အတွင်းကဗြိတိသျှစစ်သားနှစ်ဦးအကြောင်းကိုစိုက်ဖွဲ့ရိုက်ကူးထားတာပါနောက်ဒါရိုက်တာကွန်တင်တာရန်တီနိုရဲ့ Once Upon a Time in Hollywood ဇာတ်ကားကတော့ဟာသနဲ့ဂီတအမျိုးအစားမှာအကောင်းဆုံးဇာတ်ကားဆုပါဝင်ဆုတောင်းစုကိုရရှိခဲ့ပါတယ်။ဒီဇာတ်ကားကတော့1969ခုနှစ်ဝင်ကျင်ကဟောလိဝုဒ်ကအခြေအနေတွေကိုရိုက်ကူးထားတာဖြစ်ပြီးဒီဇာတ်ကားမှာနာမည်ကျော်ဟောလိဝုဒ်မင်းသား Brad Pitt ကအကောင်းဆုံးဇာတ်ပုဆုရခဲ့ပါတယ်။ဂျိုကာဇာတ်ကားမှာပါဝင်သူဆောင်သူ Joaquin Phoenix ကတော့အကောင်းဆုံးမင်းသားသူဆောင်ဆုကိုစခုခဲ့ပြီးရီနေဇဝက်ကာကတော့ Judy ဇာတ်ကားနဲ့အကောင်းဆုံးမင်းသမီးရုပ်ရှင်ဆုကိုရရှိခဲ့ပါတယ်။တစ်ပြေးနေတဲ့ The Irishman နဲ့ Marriage Story ဇာတ်ကားတွေကတော့ဆုတစ်ခုစီရရှိခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါရှင်။အခုရင်ဆုံးရခိုင်ပြည်နယ်တွေကခရီးသွားလာမှုရော့ကျလာနေတာနဲ့ကုန်သွယ်စီးဆင်းမှုပေါ်မှာပါကြရက်ရိုက်လာနေတဲ့အခြေအနေတွေကိုပြောပြပါမယ်။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ခရီးသည်ရင်လိုင်းနဲ့ကုန်ကအများစုခီးစဉ်တွေရပ်နားလိုက်ပါတယ်အထူးသဖြင့်မကြာခဏမိုင်းပေါက်ကွဲမှုတွေရှိလာနေတဲ့ရန်ကုန်စစ်တွေလမ်းကြောင်းတစ်လျှောက်ကိုလုံခြုံရေးတင်းကျပ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုလည်းကျဆင်းသွားပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
တမတော်နဲ့ရခိုင်လက်နက်ကိုင် AA တိုက်ပွဲတွေဟာရခိုင်မြောက်ပိုင်းမှာ2019တနှစ်လုံးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးခရီးသွားတဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းပေါ်ထိခိုက်မှုရှိနေပါတယ်။အဓိကကုတန်းရောင်းဝယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်စစ်တွေလမ်းမှာမိုင်းပေါက်ကွဲမှု10ကြိမ်လောက်ဖြစ်ခဲ့လို့တချို့နေရာတွေမှာလုံခြုံရေးစစ်ဆေးရာတွေလုပ်ရကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။မိုင်းနဲ့ဖြစ်တဲ့ကိစ္စ10ကြိမ်ဝန်းကျင်လောက်ရှိတယ်။ဒီကိစ္စတွေကြောင့်မလို့တို့လုံခြုံရေးတင်းကျပ်ထားတာပဲ။အမေကတော့ဦးအဓိကနေရာတွေပေါ့။အရှိတ်ကတော့စတင်လို့ရောချောင်းနဲ့ဂျိုးတယုတ်ကြားလောက်ထိရတော့ဒါခရီးဆိုင်ရတဲ့အနေအထားရှိတာ။ဒါတွေရှိတဲ့နေရာဒီမှာတော့ကျွန်တော်စစ်ဆေးနိုင်ပါလေက
။ရွှေမန်းရေတံသာခရီးတဲ့ရင်တစည်းဟာ2019မေလ31ရက်ကရန်ကုန်စစ်တွေလမ်းပေါ်မှာမိုင်းထိခဲ့ပါတယ်။နေမီမတည်ငြိမ်တဲ့အတွက်အရင်ကနဲ့နှိုင်းရှင်ရင်ခရီးစဉ်ထွက်ဝက်လောက်ကျသွားတယ်လို့တချို့စစ်တွေရင်လိုင်းတွေဟာတလားလောက်ရန်နာထားကြောင်းရွှေမန်းရေတံသာခရီးတဲ့ပို့ဆောင်ရေးဂိမ်းမှုကိုမျိုးကပြောပါတယ်
။ဟိုကတော့တစည်းတော်မှာပြေဖို့တော်တော်ရုန်းကန်နေတာဖြစ်ရတာပေါ့။နောက်ပြီးတော့ကုန်စည်တည်မှုတွေပြောင်းရတဲ့သဘောပေါ့အဲ့လိုမျိုးပေါ့ဟိုဒီလိုကဟိုကလင်းနဲ့တော့သွားလာများတယ်ကွာအဲ့ဘက်ကိုစားနေရတော့တော်တော်နေသွားတယ်ပေါ့ကြီးတယ်ရင်းလိုက်တော့တော်တော်ဒီတော့နေသွားတာတော့ကျွန်တော်ကကြာလို့ရှိရင်ဥမာ2ကိတ်3ကိတ်ပေါင်းလိုက်တယ်ပြီးမှ2ကိတ်တရတယ်ရှိပြီးတော့တွက်တယ်အဲ့သဘောမျိုးတွေပြင်နေတယ်
2019ဩဂုတ်လ28ရက်ကမြောက်ဦးနဲ့ကြောက်တော်ကြတိုက်ပွဲကြီးပြင်းထန်ခဲ့လို့ရန်ကုန်စစ်တွေလမ်းပိုင်းကိုပိတ်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းရန်ကုန်စစ်တွေကားလမ်းတစ်လျှောက်လုံခြုံရေးပိုတင်းကျပ်ထားပြီးခရီးသွားတွေလည်းနှဲလာကြောင်းအမ်းမြူနယ်တင်ဃာဟကန်လန်ရခိတာပရာဟိတာအဖွဲ့ကကိုအန်သာကြီးကပြောပါတယ်
လုံချုံရေးပိုင်းကိုပြောရမလားမြောက်ဆက်ပေးတယ်လို့ပဲပြောရမလားတော့မသိဘူးဒီရိုးရှောင်းတရားတို့တခြားနေရာတွေမှာဆိုလို့ရှိရင်စစ်တပ်ကနေပြီးတော့မလိုလားအဲ့ပြင်ကပို့ပြီးတော့အစ်စ်ဆေးလုံနေတာရှိတယ်တခါတခါလူကြောင်မတက်တူးထိုးလာတာတော့အဲ့တက်တူးအမြင်အောင်လောက်နဲ့မလိုလားအဲ့ပြင်ကဒါကြောက်ပါရဲ့လေမှတ်မှုနဲ့ပါလားအဲ့ဒီလိုအနောက်ဆက်တွေကြောင်းလဲခီးတွေနေလို့ရနေသူလေတခါတခါဆရာမကပဲနဲ့တရားရင်းနှီးနှီးဖန်ဆောက်လိုက်တာလည်းရှိတယ်အဲ့ဒီအတွက်ကြောင့်ဒီအစ်ပကားရမှာရောပုံကားရမှာရောလူတွေကအတော့လာနေတော့တာပေါ့
ကုန်စီပို့ဆောင်ရေးလမ်းမှာကြန့်ကြာရဲ့အတွက်အပြတ်အစီးများတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ်တက်မတော်နေရခိုင်လက်နက်ကင်အေအေတိုက်ပွဲတွေဟာ2019ဇန်နဝါရီလနောက်ပိုင်းမှာပိုပြီးပြင်းထန်လာပြီးအေအေရဲ့ထုတ်ပြန်ချက်အရဆိုရင်2019တနှစ်လုံးမှာတိုက်ပွဲပေါင်း681ခုဖြစ်ပွားခဲ့ပါတယ်ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ရဲ့အချက်အလက်အရဆိုရင်ရခိုင်မြောက်ပိုင်းမြို့နယ်ကိုကူမှာစစ်ရှောင်ဥယျာဉ်တသိန်းဝန်းကျင်ရှိလာပြီးဖြစ်ပါတယ်။သေဆုံးသူ100ကျော်နဲ့ထိခိုက်ဒဏ်ရာရသူက300ဝန်းကျင်ရှိကြောင်းရခိုင်အခြေစိုက်သတင်းဌာနတွေကရေးသားဖော်ပြကြပါတယ
်။ကိုဇော်ထက်ပြောပြသွားတာပါရှင်။အခုဩစတြေးလျကစံချိန်ချိုးနေတဲ့တော်မီအကြောင်းပြောပြချင်ပါတယ်။ဩစတြေးလျနိုင်ငံသမိုင်းမှာအဆိုးဆုံးတော်မီလောင်ကျွမ်းမှုကြောင့်လူအများဆုံးကိုဘေးလွတ်ရာရွှေ့ပြောင်းကဲထုတ်ပေးနေရပါတယ်။ပြီးခဲ့တဲ့သတင်းပတ်အကုန်မှာမိုးအနှဲငယ်ရွာသွန်းခဲ့တဲ့အတွက်မီးရှိန်အနှဲငယ်တန့်သွားခဲ့ပေမဲ့အပူချိန်ကမြင့်မားနေစေဖြစ်ပြီးလေတိုက်နှုန်းပြင်းထန်တာကြောင့်လည်းတော်မီကူးလောင်မှုရှိနေစေဖြစ်ပါတယ်။နိုင်ငံတော်ဝန်အဆိုးဆုံးတော်မီလောင်ကျွမ်းမှုရင်ဆိုင်နေရတဲ့အချိန်ဩစတြေးလျရောက်မြန်မာတွေရဲ့အတွေ့အကြုံတွေကိုမတ်အင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ဩစတြေးလျမှာတော်မီလောင်မှုအခြေအနေကိုအဆိုးဆုံးရင်ဆိုင်နေရတဲ့နေရာတွေကတော့နိုင်ငံအရှေ့တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတစ်ဝိုက်ဖြစ်ပါတယ်။ဆစ်ဒနီမြို့ပေါ်ကိုတော်မီလောင်ကူးစက်နိုင်မဲ့အခြေအနေမရှိပေမဲ့လည်းတော်မီအရှိန်ကြောင့်ရင်ဆိုင်နေရတဲ့အခြေအနေကိုတော့ဆစ်ဒနီမှာနှစ်ပေါင်း30ကျော်နေထိုင်နေတဲ့မြန်မာဆရာဝန်ဒေါက်တာဇော်ဝင်းဦးက VOA ကိုခုလိုပြောပါတယ်။
ဟိုနီးတော့နီးတယ်ဆိုတော့ကျွန်တော်တို့ကတော့ဟိုပါပေါ့နော်ဟိုမီးလောင်တဲ့လူတွေတဲ့ဆိုင်တော့ကျွန်တော်တို့ကဒီကထိုင်ပြီးမီးကိုတွေရှူရတယ်ပြောပြောတယ်ပဲတကယ်တော့မိုးမီးလောင်တဲ့နေရာနဲ့စာရင်တော့ကျွန်တော်တို့ကဟိုမီးခိုးတွေတော်တော်များတယ်ပြာတွေလွင့်လာတယ်ဟိုလေကပေါ့လေ quality of air မကောင်းဘူးပေါ့ဗျာအဲ့တော့ဟိုတကယ်မီးလောင်တဲ့နေရာတဲ့စာရင်တော့မပြောပါတော့ပါဘူးဒါပေမဲ့ကျွန်တော် Australia ကိုရောက်တာ89ခင်ဗျာကျွန်တော်တော့တော်မီးလောင်တာမမြင်ဘူးတော့လေတော်မီးစာရောက်ကစားတော့ပါလဲပေါ့လေ2004ခုနှစ်မှာလဲလောင်ဘူးတယ်ခင်ဗျာဒါပေမဲ့ဒီဒီလောက်အတိုင်းတာထိတော့မဟုတ်ဘူးတခါတော့တော်တော်ကိုဆိုးပါတယ်စစ်နီယာမျိုးပေါ်ကတော့မိခိုးတွေပိတ်နေတယ်လေတုမကောင်းဘူးပေါ့နော်ကျွန်တော်ဆရာဝန်တယောက်နဲ့ပြောရင်တော့အက်စမာသမားတို့အသက်ကြီးတဲ့လူတို့အသက်ငယ်တဲ့လူတို့ normal people တွေတောင်မှအသက်ရှူလို့လည်းနဲ့ခက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုတော်မီလောင်နေတဲ့အခုနောက်ဆုံးအခြေအနေအရောသူတို့ထိမ့်သိမ်းနိုင်ပြီလားအခုဘယ်လိုအခြေအနေရှိလဲဆရာ
အခုတော့သူတို့ကတော့ညတော့အဆင်အဆင်ခွဲပြီးတော့လေ emergency တော့ catastrophic တော့သူတို့ခွဲနေတာအခုတော့နည်းနည်းလေးရာဒီကူတူကလည်းနည်းနည်းလေးဒီဘက်က temperature လဲ heat wave ကခဏရပ်သွားတော့သူတို့ manageable ဟိုပေါ့ပေါ့လေနည်းနည်းလွယ်တယ်ပေါ့ကျွန်တော်ထင်တယ်ကျွန်တော်အဲ့ဒါတော့တိကျပြောလို့မရဘူးဒါပေမဲ့ဆိုးတာ new year eat တုံးကတော်တော်ဆိုးတယ်ပြီးခဲ့တဲ့ Saturday ကတော့ဆိုးတယ်အပူကလည်း 47-50 လောက်တိတက်သွားတော့ကူတော့နည်းနည်းလေးတချို့နေရာလေးမှာနည်းနည်းမိုးရွာတယ်မိုးသွေးမိုးပွဲလေးရွာတော့ဒါမဲ့ပျက်စီးတဲ့အတိုင်းဒါတော့အများကြီးခင်ဗျာ
Melbourne မြို့မှာနေထိုင်တဲ့88မျိုးဆက်တဲ့ဦးဖြစ်တဲ့ကိုစောဝင်းမောင်ကတော့သူတို့ရဲ့နောက်ဆုံးခြေနေတွေကိုအခုလို VOE ကိုပြောပါတယ
်ဟာကျွန်တော် Melbourne မြို့တဝိုက်မှာတော့မီးလောင်မှုဖြစ်တာသိမရှိဘူးဒါပေမဲ့ Melbourne မြို့ရဲ့ဟိုဘက်အစင်ကြီးခေါ်နေပါမှာဒီပတူရကျွန်တော်အဒီမှာတော့အတော်လောင်တာကိုတွေ့ရတယ်။ဧကပေါင်းမီလီယံနဲ့ချီပြီးတော့ကျွန်တော်တို့လောင်နေတယ်ခင်ဗျ။အရှေ့ပိုင်းကစ်လန်လို့ခေါ်တဲ့နေရာတစ်ခုထဲမှာလည်းကို6000ကျော်ဧကမီလောင်နေတယ်ခင်ဗျ။ဒါပေမဲ့ဒီနေ့မနေ့မှကျွန်တော်တို့မိုးအနှဲငယ်ရွာတဲ့အတွက်မီးတပ်သမားတွေရဲ့မျက်နှာမှာတော့ဒီပြုံးရှင်လာတာကိုကျွန်တော်တို့စပြီးတော့တွေ့ရတယ်ခင်ဗျ။
မိဘဒုက္ခတွေတွေအတွက်လှူဒန်းတဲ့နေရာမှာအဝတ်အစားနဲ့အသုံးဆောင်ပစ္စည်းတွေလိုတာထက်ပိုနေတဲ့အတွက်ပတ်စံပဲတိုက်ရိုက်လှူကြဖို့အရှေ့တောင်ပိုင်းဗစ်တိုးရီးယားပြည်နယ်အမကသတင်းမီဒီယာကနေတဆင့်တိုက်တွန်းနေကြောင်းလဲကိုစောဝင်းမောင်ကဆိုပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့ကရင်နှစ်သက်ကူးပွဲကနေကောက်ခံရရှိခဲ့တဲ့ Aussie Dollar 5000ကျော်ကိုမိဘဒုက္ခတွေတွေအတွက်လှူဒန်းခဲ့ကြောင်းကိုစောဝင်းမောင်ကပြောပါတယ
်။ဒီကကျွန်တော်တို့ကိုယ်ယူကြအကောင်းအထည်ကကျွန်တော်တို့ရဲ့ India Generation ဒီလိုဒီအပေါ်ခင်ဗျာဒီကဩစတြေးလျရဲ့အကြီးဆုံးဒီရေတပ်စစ်သမောကြီးမှာဒီတောင်ထမ်းဆောင်နေတယ်ဒီအကြီးစစ်သမောကြီးကလည်းကျွန်တော်တို့ဒီမီးလောင်နေတဲ့ လူတွေကိုကျွန်တော်တို့လိုအပ်တဲ့ရိခါတွေအစားအသောက်တွေလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီနေတာမှာမြန်မာကွန်မြူနတီအနေနဲ့ဩစတြေးလျမှာကိုယ်ယူမိတယ်ပေါ့ခင်ဗျာ
။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်တေဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီးတော်မီတွေကိုဆက်လက်ငိမ့်သက်နိုင်ဖို့အတွက်နောက်ထပ်အရန်တက်ဖွဲ့ဝင်3,000လောက်ကိုခေါ်ယူထားကြောင်းဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါရယ်အခုလိုဩစတြေးလျမှာတဘာဝဘေးရန်ရဲ့ဆူကြီးရင်ဆိုင်နေရခြင်းကယ်ဆယ်ရေးလုပ်ငန်းတွေအပါအဝင်လူအသေးပြောက်နေအောင်အပျက်စီးနေနိုင်သမျှနေအောင်စီမံဆောင်ရွက်နေတဲ့နေရာမှာအတူယူတဲ့အချက်တွေနဲ့ပတ်သက်လို့ဒေါက်တာဇော်ဝင်းဦးကအခုလိုပြောပါရယ
်ကျွန်တော်တို့ကမှလည်း nugget ဖြစ်ပူတဲ့ information ကအရေးကြီးတယ်နောက်ပြီးတော့ဒီပြည်သူလူထုတွေကိုသိအောင်ပြောထားမယ်ကာကွယ်နိုင်တာဆိုကာကွယ်ရမယ်ဒါတရားဖြစ်မှကာကွယ်တာလဲ plan လုပ်ထားရင်တော့ပိုကောင်းပါတယ
်စစ်တနီတက်ကသူဂေဟဗေဒပညာရှင်တွေရဲ့ခမန်းချက်အရာဩစတြေးလျနိုင်ငံမှာအဆိုးရွားဆုံးတော်မီလောင်ကျွမ်းမှုကြောင့်တော်ရိုင်းတရိတ်ဆန်အကောင်ကြီးအတွက်တန်းပေါင်း900ထက်မနည်းတေဆုံးခဲ့တယ်လို့ဆိုပါတယ်2018ခုနှစ်ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအဆိုးရွားဆုံးတော်မီလောင်ကျွမ်းမှုမှာမြေဧကာပေါင်း2,000,000လောက်ပဲဆုံးရှုံးခဲ့ပြီးအခုဩစတြေးလျတော်မီလောင်မှုမှာတော့မြေဧကာပေါင်း12,000,000ကျော်လောင်ကျွမ်းဆုံးရှုံးပြီးဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ရှင်
ရရှိမှန်ကအနာရ NLD ပါတီဟာမကြခင်ရက်ပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ် NLD ပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကြလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြန်ရမယ့်အခြေအနေမျိုးမှာအခုလိုဗဟိုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ် NLD ပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပောင်းဆွနီမိမလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါလေ။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေ။ပောင်းဆွနီမိမြန်ကြမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ခါထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလိမ့်ရှင်။မနေ့ကအင်္ဂါညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုအမေရိကန်နဲ့အီရန်နိုင်ငံတို့ကြားကတင်းမာနေတဲ့ဆက်ဆံရေးအခြေအနေကိုပြောပြပေးပါဦးမယ်။ဒေသရင်းကရှိနေတဲ့အမေရိကန်တွေကိုတိုက်ခိုက်နိုင်ခြင်းရှိတာတွေကိုကာကွယ်ပေးသွားဖို့အီရတ်နိုင်ငံဘက်ဂဒတ်လေဆိပ်မှာအီရန်ထိတ်တန့်တပ်မှုတအုပ်ကိုလေကြောင်းကနေတိုက်ခိုက်တုတ်သင်ဖို့သူအမိန့်ပေးခဲ့တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်မှာဩဇာကြီးမှားတဲ့တပ်မှုတအုပ်ကိုအခုလိုလှုပ်ကြံတိုက်ခိုက်ခဲ့တာနဲ့အီရန်အပေါ်တက်ရောက်လာနိုင်ခြင်းအရှိလေပိုင်းဒေသအမေရိကန်မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်သုတေသီတွေသုံးသပ်ချက်ကို VOA သတင်းတောက် Steve Hirschsuchသတင်းပေးပို့ထားပါတယ်။ကိုသားညိုဦးကပြောပြပါမယ်ရှင
်။ယူရိုနိုင်ငံမှာဩဇာကြီးတဲ့ထိတ်တန့်တက်မှုတူဖြစ်သူဘူဂျုတ်ကွတ်ဆန်ဆူလီမန်နီကိုလုကြံနိုင်တဲ့အခုလိုဒီအမေရိကန်လေကြောင်းတိုက်ခိုက်မှုဟာတကမ္ဘာလုံးကိုပါတုံ့လှုပ်ရက်ခတ်သွားစေတယ်လို့အီရန်နျူကလ িয়ার စီစဉ်စန့်ကြီးအဖွဲ့ရဲ့မူဝါဒညွှန်ကြားရေးမှူးဂျစ်ဆန်ဘရော့စကီကသုံးသပ်ပါတယ
်။ Hassan Soleimani was not just a symbol, he also had substantive power and authority in the Islamic Republic.
ကာဆမ်ဆိုလီမာနီဆိုတာအီရန်ရဲ့ထိတ်တန့်တက်မှုတော်မဟုတ်ပါဘူး။သူဟာအီရန်မှာတကယ်ကိုဩဇာအာဏာအခိုင်အခန့်ရှိသူဖြစ်ပါတယ်။သူကိုအီရန်နိုင်ငံရဲ့အကြီးအကဲကိုယ်တိုင်ကအသက်ရှိအာဇာနည်ဆိုပြီးတော့တင်စားထားတာပါ။သူဟာအီရန်မှာဆိုရင်သူ့ရဲ့ယာရုအချိန်မှာထက်ကိုလုံနိုင်စွမ်းပိုတဲ့အာဏာအခိုင်အမာရှိထားသူပါ။ဒေသတွင်းမှာအီရန်ကထောက်ပံ့ကြားကန်ပေးထားတဲ့တပ်ဖွဲ့တွေကိုအမိန်ပေးနိုင်စွမ်းနဲ့မကပါဘူး။ပြည်တွင်းနိုင်ငံရေးမှာပါဝင်ရောက်ဆွတ်ဖက်နိုင်သူပါ။
ဆူလီမန်နီဟာအီရန်စစ်တပ်ရဲ့မဟာဗျူဟာကိုကင်တွေရတဲ့ထိတ်တန့်စစ်တပ်မှုဖြစ်တယ်လို့ပဲအီရန်တော်လိုင်းဆောင်တပ်မှာဩဇာကြီးတဲ့ Quds အထူးတပ်ဖွဲ့ရဲ့တပ်မှုလည်းဖြစ်ပါတယ်။အစ္စရေးနဲ့နောက်နိုင်ငံတွေစန့်ကြည့်ရေးဒေသအတွင်းကမဟာမိတ်တပ်တွေကိုကူစားပြုသူလို့ပြောရင်လည်းမမှားဘူးလို့ဘရော့စကီကပြောပါတယ်။သူ့နေရာမှာဆက်ခံဖို့အတွက်သူ့ရဲ့လက်ထောက်ဖြစ်တဲ့ Ismail Qurani ကိုအီရန်နိုင်ငံအကြီးအကဲကခန့်အပ်ပေးလိုက်တာလည်းစိတ်ဝင်စားစရာဖြစ်တယ်လို့သူကဆိုပါတယ်။ဆူလီမန်နီကိုလှုပ်ကြံလိုက်နိုင်တာဟာဆိုလို့ရှိရင်သမ္မတဥပမာအစိုးရလက်ထက်ကအိုစမာမီလာဒင်ကိုလှုပ်ကြံခဲ့တာသမ္မတထရမ့်လက်ထက်က IS ခေါင်းဆောင်အယ်ဘဂဒတီကိုလှုပ်ကြံတာမျိုးတွေနဲ့ညီမျှတယ်လို့အမေရိကန်နိုင်ငံရဲ့မူဝါဒကောင်စီရဲ့အကြီးတန်းသုတေသီ Ian Berman ကသုံးသပ်ပါတယ
် Soleimani's involvement in regional instability, his direct orchestration and coordination of
ဒေတာရင်းမတည်ငြိမ်မှုတွေမှာဆိုလီမန်နီကတိုက်ရိုက်ပတ်သက်နေပါတယ်ဒေတာတလွှာအီရန်ကြားခံပေးထားတဲ့အကြမ်းဖက်ဝါဒဆွဲဖွဲ့စည်းတော်တော်များများကိုသူတိုက်ရိုက်ကြီးကြပ်စီမံတာပါဒါကြောင့်အခုလိုလောရက်မျိုးတွေကျူးလွန်နေဆိုလီမန်နီလိုပုဂ္ဂိုလ်ဘသူမဆိုအခုလိုအကျိုးဆက်ခံရမယ်ဆိုတာသမ္မတထရမ့်ဆိုရအနေနဲ့ပြင်ဆင်ပိုင်းဖြတ်ပြီးသားဖြစ်တယ်လို့ဒီလောရက်ကပြလိုက်တာပါ
အီရန်တွတ်တော်တဟာသူတို့ရဲ့ဂုံသိက္ခာကိုပါထိုးနှက်လိုက်သလိုဖြစ်တာမလို့ဆူလီမန်နီသေဆုံးမှုအပေါ်မှာတခုခုတော့တုံ့ပြန်မဲ့သဘောရှိတယ်လို့ဘာမန်ကပြောပါတယ်။ဒါပေမဲ့လို့လဲအမေရိကန်စီးအင်အားကြောင့်ရောဒီကိစ္စမှာအမေရိကန်ဘက်ကအတော်လေးသတိကြီးရှိတယ်ဆိုတာကိုအီရန်ဆူရကနေပြီးတော့သိနေတာကြောင့်မှလုံးဝထိတ်တိုက်ဖြစ်မဲ့အနေထားတော့ရောက်အောင်မဟုတ်ဘူးလို့သူကသုံးသပ်ပါတယ်။အခုလိုကတ်ဆန်ဆူလီမန်နီကိုသုံးသပ်ရှင်းလင်းဖို့တင့်မတင့်ဆိုတာကိုတော့သမ္မတထရမ့်အနေနဲ့အတော်လေးကိုခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူ Morgan Ortega's ကပြောပါတယ်။နောက်ဆုံးတော့သူမရှိတာဟာကဘာကြီးအတွက်ပို့ပြီးတော့ဘေးကင်းလုံခြုံစေမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုသမ္မတကဆုံးဖြတ်ခဲ့ရတာလို့ဆိုပါရခင်ဗျာ
ကိုသားညုံပြောပြခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင့်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DPP ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Index 70နဲ့ MIA73 တို့ကနေပြသနေတဲ့ minute 30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေကိုကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေနှာစင်ချရမှာပါလိုင်းဒိုမီတာ1925.32ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခဲ့မှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
။အီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလမန်နီရဲ့အာဓုဘအခမ်းအနားကိုဒီကနေ့ပြုလုပ်တာမှာတိမ့်နဲ့ချီလိုက်ပါပို့ဆောင်ခဲ့ပါတယ်။အာဓုဘအခမ်းအနားမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကဥဆောင်ဝတ်ပြုခဲ့ပါတယ်။သူရဲ့မွေးရမြို့စီရုပ်အလောင်းကိုယူသွားမဲ့အင်္ဂါနေ့အထိ၃ရက်ကြာဝန်းနေခြင်းအထိမှတ်သတ်မှတ်ထားပါတယ်။အီရန်ရဲ့စစ်ဦးစီးအရာရှိချုပ်သစ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးအက်စမီလ်ဂါနီကလက်တုံးဇက်စားချေတုံ့ပြန်မယ်လို့ကတိပြုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်ယဉ်ကျေးမှုအမွေအနှစ်နေရာတွေအပေါ်တုံ့ပြန်တိုက်ခိုက်ဖို့အသင့်မယ်လို့ချိန်ချောက်ခဲ့ပါတယ်။အီရန်နဲ့အမေရိကန်ကြားမှာပြင်းထန်တဲ့အသုံးနှုန်းတွေနဲ့စကားဆစ်ထိုးနေပြီးတော့အရှေ့လေပိုင်းဒေသမှာတင်းမာနေတဲ့အပေါ်ဥရောပနဲ့အာရှနိုင်ငံခေါင်းဆောင်တွေကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုနေကြပြီးအခြေအနေပိုဆိုးမလာအောင်ထိနှိမ့်သိမ့်သိမ့်လုပ်ကြဖို့အတွက်တိုက်တွန်းနေပါတယ်။ဩစတြေးလျနိုင်ငံမှာအရှင်ပြင်းပြင်းလောင်နေတဲ့တော်မီတွေကိုဆက်ပြီးစူးစမ်းနှိမ့်သက်နေကြပါတယ်။ New South Wales နဲ့ Victoria ပြည်နယ်နေရာတချို့မှာဒီကနေ့ဒုတိယနေ့အဖြစ်မိုးဖုတ်ဖွဲဆက်ရွာပြီးတော့လေအေးတိုက်တာကြောင့်အနည်းငယ်သက်သာရာရပေမဲ့ဒီသတင်းပတ်ထဲမှာပို့ပြီးတော့ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ဖြစ်မယ်လို့တာဝန်ရှိသူတွေသတိပေးထားပါတယ်။မိဘေးကြောင့်တိဆုံသူ25ယောက်ထက်မနည်းရှိနေပြီးတော့2000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ဟောင်ကောင်မှာဟောင်ကောင်ဆိုင်ရာဒီတရုတ်ဆက်ဆံရေးအရာရှိအဖြစ်တရုတ်အစိုးရကအသင့်ခန့်အပ်လိုက်တဲ့အကြီးအကဲကတရုတ်ပြည်မကြီးရဲ့ကုညီထောက်ခံမှုနဲ့ဟောင်ကောင်ကရေရှည်စီမံပွားပြောမှုနဲ့တည်ငြိမ်အေးချမ်းမှုရမှာကိုအပြည့်အဝယုံကြည်တယ်လို့ပြောပါရယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေရှစ်လတဲ့ဝင်ရောက်လာချိန်မှာပဲဟောင်ကောင်ဆက်ဆံရေးရုံအရာရှိအစ်ကအခုလိုပြောလိုက်တာဖြစ်ပါရယ်။ဒီနေ့ကနေတော့ကျင်းပခဲ့တဲ့ Golden Globe ရွှေကမ္ဘာလုံးဆုပေးပွဲမှာတော့ပထမကမ္ဘာစစ်ပွဲအကြောင်းရိုက်ကူးတဲ့1917ဆိုတဲ့ရုပ်ရှင်ဇာတ်ကားကအကောင်းဆုံးဒရာမာရုပ်ရှင်ကားဆုရရှိသွားပါတယ်။ဟာတာနဲ့ဂီတအမျိုးအစားအကောင်းဆုံးဆုမှာတော့ Once Upon a Time in Hollywood ရုပ်ရှင်ကားကရရှိပါတယ်။ဂျုတ်ကဇာတ်ကားထဲမှာပါဝင်တရုတ်ဆောင်တဲ့မင်းသား Joaquin Phoenix ကအကောင်းဆုံးမင်းသားတရုတ်ဆောင်ဆုရရှိသလိုမင်းသမီး René Zellweger ကဒီ Judy ရုပ်ရှင်ကားနဲ့အကောင်းဆုံးမင်းသမီးဆုကိုရရှိသွားပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.